ဇူလိုင်လ16ရက်နေ့ဒီကနေ့ကျရက်ဖြစ်54နှစ်မြောက်အာဇာနည်နေ့အထိမ်းအဖြစ်ရန်ကုန်နယ်မြို့ကြီးတချို့မှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအစဉ်အလာမပြတ်အာဇာနည်ရဲ့အခမ်းအနားကိုရန်ကုန်အာဇာနည်ဘိမှမှာကျင်းပပါတယ်။အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တမင်ဖြစ်သူနိုင်ငံတော်အတိုင်အမခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့အာဇာနည်နဲ့အခမ်းအနားကိုတည်ယူနိုင်ခြင်းမရှိပါဘူး။တောင်ဆန်းစုကြည်ဟာနိုင်ငံအကျဲချုပ်နယ်နေပြည်တော်မှာဖမ်းဆီးခံရပြီးဆွဲချက်အတော်များများနဲ့တရားရင်ဆိုင်နေရတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းနေပြီးတော့ထောင်လက်ချီတဲ့တက်ကြလှုပ်ရှားသူတွေဖမ်းဆီးခံနေရတဲ့ကိုဗစ် -19 တတိယလိုင်းရဲ့ကူးစက်မှုတွေကြောင့်လူတွေထောင်ချီတေဆုံးနေချိန်မှာအာဇာနည်နဲ့အခမ်းအနားကျင်းပတာပါ။ရောဂါကူးစက်မှုတွေကြောင့်ကိုဗစ် -19 လူနာတွေအတွက်အောက်ဆီဂျင်ထုတ်ယူရမှာစစ်တပ်ကကန့်သတ်ပိတ်ပင်တာကိုကန့်ကွက်တဲ့အနေနဲ့လွတ်လပ်စွာအသက်ရှူခွင့်ပေးပါဆိုတဲ့စရမ်းတွေဆန္ဒပြသူတို့ကိုကန့်ဆောင်ခဲ့ကြပါတယ်။တချို့ကလည်းအာဇာနည်မျိုးတေယုံရှိဆိုတဲ့စရမ်းတွေကိုကန့်ဆောင်ခဲ့ကြတာပါ1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးမရခင်တည်းကလို့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းအပါဝင်နိုင်ငံကောင်းဆောင်ကိုဦးဇူလိုင်လ16ရက်နေ့မှာလှုပ်ချန်ခံခဲ့ရကြောင်းအဲဒီနေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ပြီးတော့အခမ်းအနားတွေနဲ့ဆင်ကျင်းပခဲ့ရပါဒီနေ့အခမ်းအနားကတော့နိုင်ငံရေးအခြေအနေရာရောကိုဗစ်ကူးစက်မှုကာကွယ်စီမင်းတွေအရာကြောင့်မှာအတက်နိုင်ဆုံးအခြေအနေကျင်းပခဲ့ပါတယ်ရန်ကုန်အမေရိကန်တန်ယုံကလည်းဒီကနေ့ကြောက်တဲ့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ဆုံးသွားခဲ့တဲ့အာဇာနည်ကိုဦးကိုကွန်မြူကြောင်းတန်ယုံ Facebook စာမျက်နှာကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်အာဇာနည်ဘိတ်မှာမဟုတ်တဲ့ဒီကနေ့အခမ်းအနားကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လည်းမတက်ရောက်ပဲစစ်ကောင်စီသာသနာရေးဝန်ကြီးကလည်းဦးဆောင်တက်ရောက်ပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားမှာတော့သုတမရအဆင့်ဦးဆောင်တက်ရောက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းတက်ရောက်ခဲ့ဖူးပါတယ်။